းစာပြန်စာအစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီတစ်ပတ်အတွက်ပေးစာပြန်စာအစီအစဉ်ကပထမဦးဆုံးအနေနဲ့ပြောပြပေးမှာကတော့လေယာဉ်တွေကိုလေပြက်စရင်တင်ပြီးငားမွေးမြူရေးကံတွေလုပ်နေတယ်ဆိုတဲ့အကြောင်းပါဒါကတော့အေယာဝတီတိုင်းဒေသကြီးဒေဒီယဲမြို့နယ်ဒေသခံကိုတန်းစော်ကဖုံးဆက်ပြောပြလာပါတယ်အခုဆိုရင်စီးပွားရေးသမားတွေကဒေဒီယဲမြို့နယ်မှာရှိတဲ့လေယာဉ်တွေကိုလေပြက်စရင်တင်ပြီးငားကံတွေလုပ်နေကြပါတယ်ဒီလိုတူးနေတာကြောင့်တန်မိုးရှိတဲ့လေယာဉ်ဧက100လောက်ပျက်စီးဆုံးရှုံးနေပါတယ်။စီးပွားရေးသမားတွေကအုတ်ချုပ်ရေးမှုတွေကိုငွေပေးပြီးနှွေစပါးမိုးစပါးနှစ်သီးစားရတဲ့လေယာဉ်တွေကိုမြို့နယ်မြေစီရင်ရုံးမှာလေပြက်စရင်သွင်းပြီးငားကန်တူးနေကြတာပါ။ဒီလိုလုပ်ပြီးငားကန်တူးနေကြတာကြောင့်လေယာဉ်တွေတဖြည်းဖြည်းနည်းလာတဲ့အတွက်ဒီအကြောင်းအထက်လူကြီးတွေကွင်းစင်းစစ်ဆေးပေးနိုင်ဖို့ RFA ကတဆင့်ပြောပြလာပါဆိုပြီးဖုံးဆက်လာပါတယ်ရှင်။နောက်ထပ်ပြပြပေးမှာကတော့ရွာပေါင်း၄ရွာကအမှီပြုတ်သွားလာနေရတဲ့တံတားပျက်စီးနေတာကြောင့်အ мян ဆုံးပြန်ပြုတ်ပြင်ပေးစီလိုတဲ့ဆိုတဲ့အကြောင်းပါဒါကတော့ရခိုင်ပြည်နယ်မြောက်ဦးခရိုင်မင်းပြားမြို့နယ်ကစာပေးပို့လာတာပါမင်းပြားမြို့နယ်အထက်ငှက်ပြောချောင်းအုပ်စုအထက်ငှက်ပြောချောင်းကျေးရွာနဲ့ဖေတာပြင်ကျေးရွာဖားပြော်ကျေးရွာကြက်ရက်ကျေးရွာကိုဖောက်လုပ်ထားတဲ့တံတားဟာပျက်စီးနေပါပြီဒီတံတားကကျေးရွာပေါင်း၄ရွာကဒေသခံတွေမှီခိုသွားလာနေရတဲ့တံတားဖြစ်တာကြောင့်တာဝန်ရှိလူကြီးတွေအ мян ဆုံးပြုပြင်ပေးနိုင်ဖို့ RFA ကတဆင့်တောင်းဆိုပါလဲဆိုပြီးပေးပို့လာပါလဲရှင်
။ကိုဘဝင်းချင်းကအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ဖုန်းနံပါတ် 399-904-238-641 ကိုဆက်သွင်းနိုင်ပါတယ်ခင်ဗျာ
။ဒီတစ်ခါတော့ပြန်စာလေးတစ်စောင်ပြောပြချင်ပါတယ်။ဒါကတော့တလင်းနိုင်တိုင်းရေဖြူမြို့နယ်ကျဲသုံးညမအုပ်စုခြာပုံးကျေးရွာမှာတက်ဆွဲထားတဲ့ရေတက်စခန်းကဒေသခံတွေစီကလှေတစည်းကိုငွေ2000တောင်းယူနေတယ်ဆိုတဲ့ကိစ္စပါ။ရွာနားမှာတက်ဆွဲထားတဲ့ရေတက်စခန်းကရိတ်ခါတဲယူရေးလှေလုပ်ဖို့အတွက်လှေလုံသားတွေကိုခေါ်ယူပြီးလှေတစည်းကိုငွေ2000ပေးရမယ်လို့ပြောလာပါတယ်။မပေးလို့ရှိရင်မိမိပြုတ်သောကံမိမိခံဆိုပြီးချင်းချောက်တာကိုဆယ်အိမ်မှုကတဆင့်စကားပါလိုက်တာကြောင့်လှေ18စည်းကတော့ကြောက်လို့ပေးပြီးပါပြီ။ကျန်တဲ့ဆယ်စီးကတော့မပေးရသေးတဲ့အခြေအနေကို RFA ပေးစာပြန်စာအစီအစဉ်ကပြီးခဲ့တဲ့တစ်ပတ်ကထုတ်လွှင့်ခဲ့ပါတယ်။ဒီလိုထုတ်လွှင့်ခဲ့ပြီးနောက်ပိုင်းရေဒက်စခန်းကတာဝန်ရှိသူတွေကဒေသခံလှေသမားတွေကိုခေါ်ယူပြီး RFA ကိုသတင်းပေးတာဘယ်သူလဲလို့မေးမြန်းတယ်လို့ဒီကိစ္စကိုအထက်လူကြီးတွေစစ်ဆေးတဲ့အခါသတင်းမှာပါတဲ့အတိုင်းငွေ2000ပေးရတယ်ဆိုတာမဟုတ်ကြောင်းဖြေဖို့ဖိအားပေးချင်းချောက်လာတယ်ဆိုပြီး RFA ကိုထပ်ပြီးဆက်သွယ်လာပါတယ်။ငွေ2000ပေးဖို့ကြံနေတဲ့လှေဆယ်စီးစီကတော့ငွေထက်တောင်းတာမရှိတော့ဘူးလို့ပြောလာပါတယ်။ဒါကြောင့်ဒီလိုထုတ်လွှင့်ပေးခဲ့တဲ့ RFA ကိုကျေးဇူးတင်ပါတယ်ဆိုပြီးပြောပြလာပါတယ်ရှင်။အခုထပ်ပြီးပြောပြပေးမှာကအစိုးရကပေးတဲ့လျှက်စစ်မီရလိုတဲ့ဆိုတဲ့အကြောင်းပါ။ဒါကတော့အာရန်ဆိုတဲ့အကောင်ကစာပေးပို့လာတာပါ။စကိုင်းတိုင်းဒေသကြီးရွှေဘိုခရိုင်တန့်စယ်မြို့နယ်ရွှေကူအုပ်စုရွှေကူကျေးရွာမှာအစိုးရကပေးတဲ့လျှက်စစ်မီရမယ်စီးရင်မှာမပါပါဘူး။ရွာနီးတဝိုက်ကကျေးရွာတွေအလုံးပါဝင်ပြီးရွှေကူကျေးရွာတရွာပဲစည်ရင်မှာမပါခဲ့တာပါရွှေကူကျေးရွာကိုလျှက်စစ်မီးပေးရေးစည်ရင်မှာထည့်ပေးဖို့နဲ့လျှက်စစ်မီးအ мян ဆုံးအသုံးပြုခွင့်ရဖို့မျှော်လင့်နေတဲ့အကြောင်းလျှက်စစ်ဝန်ကြီးဌာနတာဝန်ရှိလူကြီးတွေသိအောင်စာပေးပို့တာပါဆိုပြီးပြောပြလာပါတယ်ရှင
် RFA ကိုစာရေးပြီးပို့ခြင်းနဲ့ဆိုရင် RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် burmese@rfa.org email ကဖြစ်ဖြစ်ပေးပို့ကြပါ
အခုဆက်ပြီးပြောပြပေးမှာကတော့ကားကွင်းကတာဝန်ရှိသူတွေလက်စားနေကြတာကြောင့်ကားတန်းစီရတာကြာနေတယ်ဆိုတဲ့အကြောင်းပါဒါကတော့ဘာယာဆိုတဲ့အကောင့်ကစာပေးပို့လာတာပါရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မှာ6ဘိန်းကားတွေကြဲကောင်ကိုဝင်ဖို့အတွက်ကားတန်းစီရတာရက်20လောက်ကြာနေပါတယ်ကောင်းခါကားကွင်းကတာဝန်ရှိသူတွေက6ဘိန်းကားတစ်စီးကိုတုံကင်ဝယ်ရင်2သိန်းကျော်ကနေ4သိန်းထိရောင်းစားနေကြတာကြောင့်ကားတန်းစီရတာကြာနေတာပါပြီးခဲ့တဲ့ဒီဇင်ဘာ28ရက်နေ့ကနေအခုဇန်နဝါရီလ16ရက်နေ့အထိကားတန်းစီနေရပြီးကောင်းခါကားကွင်းကမထွက်ရသေးပါဘူးဒီအကြောင်းကိုအထက်လူကြီးတွေသိနိုင်ဖို့ RFA ကနေတစ်ဆင့်ထုတ်လွှင့်ပေးပါဆိုပြီးပေးပို့လာပါတယ်ရှင်ဒီတစ်ပတ်ရဲ့ပေးစာပြန်စာအစီအစဉ်ကတော့ဒီလောက်ပါပဲနောက်တစ်ပတ်တွေမှာဘလို့အကြောင်းအရာတွေကိုပြောပြပေးဦးမလဲဆိုတာစောင့်မျှော်ကြည့်ရှုအားပေးကြပါဦး RFA ရဲ့ပေးစာပြန်စာအစီအစဉ်ကိုကြည့်ရှုပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်